is Radio Free Asia. The following program is in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချင်းဖြစ်ကြပါသည်ခင်ဗျာဒီကနေ့မြန်မာတက်ကရီ1386ခုနှစ်တကူးလပြည်ကျော်7ရက်2014ခုနှစ်ဧပြီလ26ရက် RFA မြန်မာပိုင်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်အသံထိုင်နေပါပြီခင်ဗျာကျွန်တော်ကြောက်ကြအောင်ပါခင
်ဗျာ။ကျမမတင်တီရီပါရှင်။ကျမတို့ခုထုတ်လင့်ပေးမယ့်မြန်မာစံတော်ချိန်ည9:00 AM အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 kHz 7383ည၊လိုင်းဒိုမီတာ32 kHz 9335နဲ့အတူလိုင်းဒိုမီတာ40 kHz 9393ညတို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်ရှင်
။ဒီကနေ့ညတင်ပြမယ့်သတင်းတွေထဲမှာမလေးရှားနိုင်ငံကိုထွက်ခွာမဲ့မွတ်စလင်ဒုက္ခသည်လေတစည်းဟာစစ်တွေပင်လယ်ဝမှာနှိမ့်ုပ်သွားကြတာကြောင့်လူ10ဦးသေဆုံးပြီးအယောက်30လောက်ပျောက်ဆုံးနေတယ်ဆိုတဲ့သတင်းနဲ့အတူထူးခြားတဲ့နောက်ဆုံးရနိုင်ငံကသတင်းတွေကိုလည်းကြားအားဝရှိပါရခင်ဗျာ
။ဟုတ်ပါတယ်ရှင်။သတင်းတွေကြီးညာပြီးနှ ಾಸ င်ရမယ့်အထက်မှာဆိုရင်တော့
ရခိုင်ပြည်သူတွေရဲ့ရှေ့ဆက်သွားမဲ့ခရီးအတွက်ကျွန်တော်တို့တင်ပြကြပြရတယ်ချမှတ်နိုင်အောင်ကျွန်တော်တို့ကြိုးစားမှာပါ။ကျွန်တော်ညီရကန်ရဲ့ဥတီချက်ထဲမှာတော့လုံခြုံတဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးတဲ့ရခိုင်လူပွဲစီပေါ်ထွန်းလာရေးဆိုတော့အဲ့ဒီကောင်းစီအောက်မှာလည်းကျွန်တော် issue တွေကတော့အများကြီးပဲ
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာရခိုင်မျိုးသားနေလာကန်ကရဲ့ကြာကျင်ပမဲ့အကြောင်းခုလိုပြောပြထားတာတွေနဲ့အတူဒီနေလာကန်ကိုတက်ဖို့ရောက်နေကြတဲ့အစိုးရဝန်ကြီးတွေနဲ့ရခိုင်အဖွဲ့တွေရောဒီကနေ့မှပါရဆွေးနွေးကြပါတယ်။ဒါအပြင်တခြားမြန်မာနိုင်ငံဆိုင်ရာသတင်းတွေအပြင်လူငယ်တို့ရဲ့ခန္ဓာပိစာပြစာဆွေးပတ်စဉ်စီစဉ်တွေကိုလည်းကျွန်တော်တို့ထုတ်လွှင့်ပေးမှာပါရှင်
။ဟုတ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့နောက်ဆုံးမှမြန်မာသတင်းတွေထုတ်လွှင့်လိုက်ကြစို့လားမတင်သေးဘူး
။ဟုတ်ကဲ့ပါရှင
်။တဲ့အစီအစဉ်ပထမပိုင်းကိုဥတီအောင်ခိုင်နဲ့ဥပအောင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ရခိုင်ပြည်နယ်စစ်တွေမြို့အနောက်တောင်ဘက်ရေမှန်10မိုင်လောက်ကျော်မှာရှိတဲ့ White Star မီးပြတဲ့အနီးမှာပြီးခဲ့တဲ့ဧပြီလ22ရက်နေ့ကလေတစင်းနှိမ့်ုပ်ခဲ့တာကြောင့်လူ10ဦးသေဆုံးခဲ့ကြောင်း RFA ကသတင်းရရှိပါတယ်။အဲ့ဒီဆက်လီဟာဧပြီလ22ရက်နေ့ညတန်းကောင်နီးမှာလူ40လောက်တင်ဆောင်ပြီးတော့စစ်တွေမြို့အနောက်ဘက်အောင်တိုင်းချောင်းကနေစတင်ထွက်ခွာလာလို့သိရပါတယ်။သူတို့အားလုံးဟာစစ်တွေမြို့နာကတက်ကြွပြင်းဓားပိုင်ရွာဟောင်းနဲ့ဂရင်ပိုက်ဒုက္ခသည်စခန်းတွေကမွတ်စလင်ဒုက္ခသည်တွေဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတဆင့်မလေးရှားနိုင်ငံကိုတွားရောက်ဖို့ဖြစ်နိုင်ကြောင်းရခိုင်ပြည်နယ်အစိုးရအမိန်ဖော်လိုတဲ့အရာရှိသူကပြောပါတယ်။ပင်လယ်ပြင်မှာအလောင်းဆယ်လောင်းခန့်မျောနေပြီးတော့ကျန်သူအားလုံးနဲ့ပျောက်ဆုံးနေတဲ့နေဆဲဖြစ်တယ်လို့သိရပါတယ်။ဒီသတင်းကို RFA သတင်းတော့ကိုမင်းသိန်းအောင်ပေးပို့ခဲ့တာပါ။
ကျောက်ဖြူမြို့မှာမနေ့ကစတင်ဖြစ်ပါမယ့်ရခိုင်မျိုးသားညီလာခံကိုတက်ရောက်ဖို့ပြည်တော်စုဝန်ကြီးတွေပါဝင်ပြည်ပရောက်ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့များနဲ့လူမှုရေးအဖွဲ့အစည်းများဒီကနေ့ကျောက်ဖြူမြို့ကိုစုံစုံညီညီရောက်ရှိလာကြပါတယ်။ညီလာခံကိုတက်ရောက်ဖို့ပြည်တော်စုဝန်ကြီးဦးအောင်မင်းဦးတင်းနိုင်သိန်းနဲ့ဒုတိယဝန်ကြီးဗိုလ်ချုပ်မောင်မောင်အောင်တို့တက်ရောက်ကြသလိုပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဝန်ကြီးတွေလည်းရောက်ရှိလာပါတယ်။ညီလာခံနဲ့ပတ်သက်ပြီးညီလာခံချင်းပိုင်ကော်မတီဒုတိယဥက္ကဋ္ဌဦးလာစောကအခုလိုပြောပါတယ်ခင်ဗျာ
ကျွန်တော်ရခိုင်လူ့ဘဝစီမှာပြဿနာတွေကတော့အများကြီးပဲအဲ့ဒီပြဿနာတွေကိုကျွန်တော်တို့ကစာတမ်းနဲ့ဖတ်ကြမယ်နောက်ကျွန်တော်တို့ panel discussion တွေလုပ်ကြပြီးတော့ကျွန်တော်တို့အဲ့ဒီကနေကျွန်တော်တို့ရခိုင်ပြည်သူတွေရဲ့အသံကိုကျွန်တော်ကိုစားပြုနိုင်တဲ့ message တွေပေါ်လေရနိုင်အောင်ကျွန်တော်နောက်တစ်ခုကရခိုင်ပြည်သူတွေရဲ့ရှေ့ဆက်သွားမယ့်ခရီးအတွက်ကျွန်တော်တို့တင်ကြပြရတယ်ချမှတ်နိုင်အောင်ကျွန်တော်ကြိုးစားမှာပါဒီရကံရဲ့ဥတီချက်ထဲမှာတော့လုံခြုံတဲ့ငြိမ်းချမ်းတဲ့ဖွံ့ဖြိုးတဲ့ရခိုင်လူပွဲစီပေါ်ထွန်းလာရေးဆိုတော့အဲ့ဒီကောင်းစီအောက်မှာလည်းကျွန်တော် issue တွေကတော့အများကြီးပဲ
။ဒီလကံကိုဘင်္ဂလားဒေ့ရှ်နိုင်ငံအခြေဆိုင် ALP နဲ့ထိုင်းနိုင်ငံနဲ့ကချင်ပြည်နယ်အခြေဆိုင် AA ရခိုင်တပ်မတော်လက်နက်ကိုင်အဖွဲ့တွေလည်းပဲတက်ရောက်လာသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံရေးလူမှုရေးအဖွဲ့အစည်းများကတောင်းရှိသူများလည်းပဲအသီးသီးရောက်ရှိနေကြပါတယ်။ညီလာခံကိုမနေ့ကဧပြီလ29ရက်နေ့ကစတင်ပြီးဧပြီလ31ရက်နေ့ထိကိုကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ဧပြီလ29ရက်နေ့ကစတင်မဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာကျင်းပမဲ့ရခိုင်အမျိုးသားညီလာခံမှာရခိုင်ပြည်နယ်ကြေးရွာတွေရဲ့ပညာရေးကျန်းမာရေးကိစ္စတွေနှိမ့်ချနေတာနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့ရခိုင်ပြည်နယ်ကွားမြို့ကနေကြောက်ဖြူမြို့ထိမိုင်မောင်း200လောက်ဝေးတဲ့ခီးကိုလမ်းလျှောက်ကြွချခဲ့တဲ့ဆရာတော်အရှင်ရက်ခဝန်သားကမိန့်ပါတယ်။ဆရာတော်ဟာကြောက်ဖြူမြို့ထိကိုခီးလမ်းလျှောက်မှာကြေးရွာပေါင်း23ရွာရဲ့ပညာရေးကျန်းမာရေးချိုးတက်မှုတွေကိုတွေ့ရှိခဲ့ပြီးဒီကိစ္စတွေကိုရခိုင်အမျိုးသားညီလာခံမှာဆွေးနွေးမှာဖြစ်တယ်လို့ RFA ကိုကုလို့မိန့်ပါတယ်။ ကိုရင်တော့ကဒီနာခင်မှာတင်ပြမယ့်အချိန်မှာကြာရင်တောင်းရင်ကရှိရရင်ရခိုင်ပြည်နယ်မြန်မာပြည်ရဲ့အဲ့ဒီအချိန်ဆက်ကတော့တော်တော်လေးအရေးကြီးနေတယ်ပေါ့လုံချုံရဲကတော့ကိုရင်တော့ဒီမှာတင်ပြမျိုးတစ်မျိုးဟာတော်တော်လေးလုံချုံရဲကိုကျင့်နေတာကိုတွေ့ရတယ်ကိုရင်ကတော့ဒီကတင်ပြပေးလိုက်တဲ့ရှင်နဲ့မြင့်လို့ဒီကတင်ပြတော့မှာဖြစ်တယ်ကျောက်ပြမှာတင်ပါမယ်ရခိုင်မျိုးသားညီလာခံကိုမနေ့
ကာကွယ်ပေးဖို့နဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်ရှိဖို့အတွက်သတင်းမီဒီယာသမားတွေအားလုံးပါဝင်မဲ့သတင်းမီဒီယာညီလာခံတစ်ခုကိုမကြခင်ရန်ကုန်မြို့မှာကျင်းပသွားမယ်လို့ဒီကနေ့မီဒီယာသမားတွေကဆုံးဖြတ်လိုက်ကြပါတယ်လွတ်လပ်စွာသတင်းရယူနိုင်ရေးနဲ့သတင်းရပိုင်ခွင့်အခွင့်အရေးပိုင်းကိုသတင်းမီဒီယာသမားတွေကြားနားလည်စေဖို့ရည်ရွယ်ချက်နဲ့အဲ့ဒီညီလာခံကိုကျင်းပသွားမှာဖြစ်တယ်လို့ RF ကိုပြောပါတယ်ခင်ဗျ
media နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုဆက်လက်တာဝန်ခံပြီးတော့အကောင့်တွေဖော်နိုင်အောင်တော့လုပ်မယ်ဆိုရဲစူးစီးမှုတစ်ခုတော့ကျွန်တော်တို့ဒီနေ့အခြေခံရပါတယ်နောက်တစ်ခုကလည်းဒီဟာကိုကြည်ကြဲပြင်းပြင်းဆီမီနာတစ်ခုလုပ်မယ်ဆိုတာတော့အများစုကဆွေးနွေးကြတယ်ဗျာသူတပြင်းတော့သတင်းနောက်တွေကလည်းဘလို့အခွင့်အရေးရှိတယ်ဒီအစိုးရဌာနတွေကလည်းဘလို့တာဝန်ရှိတယ်ပြန်ပြောဖို့အဲ့လိုပဲသတင်းနောက်ကလည်းဘလို့ဆွေးနွေးကြချိန်ကမယ်နှစ်ဦးနှစ်ဖက်မျက်မှတ်တက်တာသတင်းနဲ့ပတ်သက်လို့သတင်းရယူရေးလိုကူမှုချိန်ချမှုတွေအနေရည်တွေပေါ့နော်အဲ့ဒါ short ချနိုင်တဲ့ဟာကိုလုပ်မယ်ဆိုရဲဆွေးနွေးချက်တစ်ခုနဲ့ကျွန်တော်ဆီမီနာတစ်ခုတော့ကြည်ကြဲပြင်းလုပ်တော့ဝေရှိပါတယ်
ပေရောအဲ့ဒီညီလာခံကိုကျင်းပသွားမယ်ဆိုတော့တော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။သတင်းမီဒီယာသမားတွေကိုဥပဒေအရအကာအကွယ်ပေးအတွက်သမရဦးသိန်းစင်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌတရားရေးဘဏ္ဍာကတောင်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ကလည်းဒီကနေ့ဆွေးနွေးပွဲမှာဆုံးဖြတ်ခဲ့ကြပါတယ်။ဒီနေ့ဆွေးနွေးပွဲကိုမြန်မာနိုင်ငံစာနယ်ဇင်းကောင်ရှိယာယီကတောင်ရှိသူတွေမြန်မာဂျာနလစ်ကွန်ရက် MGN ပြည်တွင်းပြည်ပကသတင်းသမားတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာဒီသတင်းကို RF သတင်းတော်ကိုတိဟထွန်းပေးပို့တာပါခင်ဗျာ
ပဲခူးတိုင်းဒေသကြီးအုတ်ဖို့မြို့မှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့နိုင်ငံတော်သမ္မတအရေးချင်းကန့်သက်ထားတဲ့ပုံမှန်59စာလုံးနဲ့ဂါကြီးတို့ကိုပြင်ပေးဖို့အတွက်ကFederal ပြည်ထောင်စုပေါ်ပေါ်ရေးအတွက်လက်ရှိအခြေခံဥပဒေကိုပြင်ဆင်ဖို့ရအတွက်ကိုဒေသခံတွေဆန္ဒပြတောင်းဆိုခဲ့ကြပါတယ်အုပ်ပူဆန္ဒပြပွဲဟာတိုင်းသားတွေအားလုံးနဲ့ပြည်သူတွေလိုလားတဲ့ Federal ပြည်ထောင်စုဖွဲ့စည်းပုံပေါ်လာရေးအတွက်တောင်းဆိုတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဖြစ်တဲ့ကိုစော်လွင်ကပြောပါတယ်
တောင်းချစ်ဖွဲ့စည်းပုံအခြေခံဥပဒေတအုံလုံးကြီးပြင်ရတော့မှာလေဒါကြောင့်မလို့ဒီမိုကရေစီစံနှုန်းနဲ့မြင်မြင်ရတော့ပုံမှန်များပြင်ဆင်ရေးဆိုကျွန်တော်တို့ထည့်ထားပါတယ်နောက်ပြီးကျွန်တော်တို့လိုချင်တာကဖက်ဒရယ်လေကိုယ်တိုင်နဲ့ကိုယ်တိုင်မှာလွတ်လွတ်လပ်လပ်အစီအမံခန့်ခွဲအုပ်ချုပ်နိုင်တဲ့ဖက်ဒရယ်ကိုလည်းကျွန်တော်တို့ကလိုချင်တဲ့အတွက်တိုင်းသားပြည်သူပြည်လုံးကကိုယ်စားပြုသောအခြေခံဥပဒေပေါ်ပေါက်ရေးစကားကိုကျွန်တော်တို့ထည့်သွင်းပြီးတော့ဆန္ဒထုတ်ပေါ်တာပါ
ဒီနေ့ဆန္ဒပြပွဲကိုအုပ်ဖို့မြို့ကန်တွင်အပြင်88မြို့ဆက်ရင်းရင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်း NLD ပါတီကျောင်းသားတပ်မကရေသမားတပ်မကနဲ့ဘကူးမြို့အခြေစိုက်လူမှုအခြေပြုအဖွဲ့အစည်းတွေလည်းပါဝင်ခဲ့ကြပါတယ်ဒီသတင်းကို RFA သတင်းတော်မက်ခင်ပြည်စုံပေးပို့ခဲ့တာပ
ါရခိုင်မြို့တွင်ပြည်ဆွဲနေတဲ့ Hilux ကားတွေနေရာမှာ mini bus ကားတွေနဲ့အစားထိုးပြည်ဆွဲဖို့အတွက်ရခိုင်တိုင်းဒေသကြီးအစိုးရကတပ်ဖက်လိုက်တာကြောင့်အရင် Hilux ပိုင်းရှင်တွေနဲ့အနေနဲ့မီနီဘတ်ကားတွေဝယ်ယူပြီးဆွဲဖို့အခက်အခဲရှိကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာ Hilux ကားပိုင်းရှင်တွေကပြောပါတယ်။ရှိပီသားမြို့နယ်စနေရက်ကွယ်ဇွဲပေါ်ဒီယုံမှာ Hilux ပိုင်းရှင်တွေနဲ့မားချသတောင်ရှိသူတွေဦးစီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Hilux ရင်ပိုင်းရှင် Hilux ကားကော်မတီဖွဲ့ဝင်တဦးဖြစ်သူဦးသန်းစောမင်းကသူတို့အခက်အခဲကိုအခုလိုပြောပါတယ်ခင်ဗျာ။
မီနီဘတ်လဲပြီးမှကျွန်တော်တို့ highlight ရင်ပိုင်ရှင်တွေကကိုယ့်ဘက်ကိုမီနီဘတ်ကိုကုမ္ပဏီတွေကနေလိုက်ဝယ်ပြီးတော့လဲရတာပါနိုင်ငံတော်အနေနဲ့ပေါ့နော်ရင်တိုင်းနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကနေတော့သူတို့အစီအစဉ်ချပြီးတော့လဲပေးတာမျိုးမဟုတ်ပါဘူးရင်ပိုင်ရှင်တွေကိုယ့်ဘက်သားဘက်ကိုလိုက်ဝယ်ပြီးတော့အသာထိုးရတဲ့အနေထားပါအဲ့ဒါကြောင့်ကျွန်တော်တို့မှာအခက်အခဲတွေအများကြီးရှိပါတယ်မီနီဘတ်တစ်စီးက300ကျော်လောက်ကျွန်တော်ပေးပြီးဝယ်ရတယ
် Hilux ရင်တွေကိုလာမဲ့ဧပြီလကုန်အထိသာရန်ကုန်မြို့စီမံသာနေနမိအတွင်ပြည်ဆွဲခွင့်ပြုလိုက်ပြီးမီနီဘတ်ကားတွေနဲ့အစားထိုးပြည်ဆွဲမှထသကထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်စီမံနေနမိအတွင်ပြည်ဆွဲနေတဲ့ Hilux ကားအစီးပေါင်း800ကျော်ရှိတယ်လို့လည်းပြောရပါတယ်ခင်ဗျာ။ဒီသတင်းကို RF သတင်းတော်မှတ်တင်တဲ့ချက်ပေးပို့တာပါခင်ဗျာ။
ရန်ကုန်တိုင်းဆိုင်သာမြို့နယ်ကနဝရီဦးရင်အရာမြေဟာအရင်ကလေသမားတွေလက်မုံလောက်ကင်စားတောက်တဲ့လေယာမြေဘေးကိုတင်ပြီးရဲ့နောက်ဆောက်လုပ်တဲ့မြေနေရာဖြစ်တဲ့အတွက်ရော်ကြီးပြေးဖို့အတွက်ဒီကနေ့လေသမားချောက်ဆယ်လောက်ဟာနဝရီဦးရင်အရာချမ်းမြေရှိမှာဆန္ဒပြတောင်းဆိုကြပါတယ်အခုနေ့ထဲမှာနိုင်ငံပိုင်တင်းစားတွေမှာအသိခံရတဲ့လေမြေတွေကို ကိုယ်တိုင်ကိုယ်တိုင်လက်ဆင့်ဆိုးရလက်ထက်တော့ဟိုးရပြပိုင်းနေဆိုတော့ဟိုးရမြေဆိုတော့ကျွန်တော်တို့ဗန်ပြောရမယ်ပိုင်းနာတော်မှာမဖယ်လို့ရှိရင်ကျွန်တော်တို့ဖမ်းမယ်လို့ပြောတာဟုတ်အခုလက်လေးလပိုင်း၅ရက်နေရတော့သတင်းစာထဲမှာဒီသူ့လူတော်မနဲ့အုတ်ချုံရီမှုတွေနဲ့တိုင်ပင်ပြီးတော့လေသမားတွေကိုညှိနှိုင်းပေးပါဗာညာပြောတာဟုတ်သမားတွေကိုနင့်နာကြီးပေးမယ်ရော်ကြီးပေးမယ်တောင်းဆိုလို့ရတယ
ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရှင်းပြပ
RFI Myanmar Wai nga sanin ni nya ba season ni go select tan lwin pin ni ba le shin ma cha kan ma ro chao phyu ma shikai myu ta ni la kan chin ba me chao go chuma ro pyo pya ma ba akhu ro le ya mi tain se mu ne sai ne tadi ne yin sa ya aw ma ko chao chao aw yin
ho ba khmyar yangon dai nai nai myu ne ga nawade u yi mi ni ya ma a yin naw a le ya lou kai kae ja de le tama ri ha o yin u zi khana ga tain yu ga de a di le mi ri twet yo ji ya shi ko twet so bi ro nawade u yin a yan shin ma Ibila desa ya degree ya sat de mi do town mne ya sat de mi do town su san na pyan le ja ba de RFP de rin daw ma jet thana u ya set de pya ma ba khmyar
Hoke ba shin lain ta ya myu ne nawade u yin a ya mi ni ya ha 1992 khu ni ma tai gain ga ta ya gung jey ywa ne ye au kan jey ywa ga le tama 29 u bai e ga 300 won jin shi de le ya mi ri phit de lo di ni san na pya le tama ri ga pyo ba de 1991-92 khu ni naw bai ma o yin u si thana ga lain ta ya myu pya phun myu ye si man gain twet so bi a di ni ya ri go o yin bai mi a phit tain ga da ba da ba me yoe jey pe ga da long wa ma shi ga bu lo san na pya le tama ri ga so ja ba de a khu lat shi ma ro एडी नियाओ शिनसुनी फ्लावर कंपनी का नवरे उई अया सालो ने बी अया बीजी का नी बी लो ले ती या बा रे लया अतें खान या रे ले तमा रे हा तुरु ये लया मी योजी ब्यान ले या शिबो अद्व पी के रे 2013 कु नी एबीला गरे का लया मी सोंसन सिसे ये कमीशन लटो कुसले रे ने तसाई ने सोया फ्वे रे को कुनी टिनप्या टाउ खान के बुजा रे लो ले ती या बा रे अगु चैन थी योजी ने पतत बी फिशिन बे मु मशी ते दे अद्व नवरे उई अया सालो ने रे कंपनी ने ओएन उजी थाना को सन्ना ब्या टाउ सोया रा फि လေ 23 A ကပိုင်ဆိုင်ခဲ့တယ်ကိုထွန်းထွန်းဝင်းကပြောပါတယ်သိခန္ဓာလေရမီအတွက်နိလာကျန်ရရှိရတဲ့စာတင်တဲ့အချိန်အေဗီလာတရားနဲ့2013အဲ့ဒီဟာလေကွင်းမြင့်နိုင်မယ်ပေါ့နော်ဒီကွင်းမြင့်ကဟုတ်ဆိုအရာစီမံကိန်းရောက်ရတာပြည်ပလောက်ဖြစ်သွားပြီနော်ဒီအဲ့ဟာစီမံကိန်းပေါ်မှာပါကနေနေဖြစ်ခဲ့မှာဆိုရင်ဗျာကြည့်သူနေတဲ့ရက်ွက်ကြီးဖြစ်ခဲ့မှာဆိုရင်ကျွန်တော်အခုလိုမျိုးတောင်းခံမှာမဟ ရဲ့အသိခံရတဲ့အချိန်ကစစ်အစိုးရလက်ထက်မှာဖြစ်တာကြောင့်နှစ်နာကြီးတွေပြန်လဲတောင်းယူဖို့ခွင့်ရမရှိခဲ့ကြဘူးလို့ဆန္ဒပြနေကြတယ်လက်သမားတွေကပြောကြပါတယ်နိုင်ငံပိုင်သတင်းစာတွေထဲမှာအသိခံထားရတဲ့လက်သမားတွေရဲ့လဲတွေကိုပြန်လဲပေးမယ်လို့ပါရှိတယ်လို့တချို့နေရာတွေမှာလဲလဲတွေပြန်ပေးတာလို့နှစ်နာကြီးတွေပေးအပ်တာလို့တွေရှိလာတဲ့အတွက်လက်သမားတွေအနေနဲ့အခုလိုတောင်းဆိုကြရတာဖြစ်တယ်လ ပြန်တိုင်းလာတော့မှမဖယ်လို့ရှိရင်ကျွန်တော်တို့ဖားမယ်လို့ပြောတာဟုတ်အခုလဲလေးလာပိုင်း၅ရက်၄ရက်တော့ကသတိထားထဲမှာပြည်သူလူတော်မနဲ့အုတ်ချုပ်ရေးမှုတွေနဲ့တိုင်ပင်ပြီးတော့လက်သမားတွေကိုညှိနှိုင်းပေးပါဗာညာပြောတာဟုတ်သမားတွေကိုနင်းလာကြည့်ပေးမယ်ရော်ကြည့်ပေးမယ်တောက်သူတို့ရတယ်ဆိုလို့ကျွန်တော်ကဒါအများဟုတ်လိုက်လေးလာပြီးတော့ကျွန်တော်လောက်ကတာသူတို့ပိုင်ဆိုင်ခဲ့တယ်လေယာမြေခွ ဆနာပြတောင်းဆိုရမှာပါဝင်ခဲ့တာလို့နဝရေးအိမ်ရမှာအရင်ကဒေသလေးအိမ်ကပိုင်ဆိုင်ခဲ့တယ်ဒေါ်စောဤကပြောပါတယ်အကောင်တော်ဖွဲ့ကြဝါနေမိတိုင်းမိမဲ့ဆိုဒီမောင်ဆောင်နေတယ်ဆောင်နေခုချိန်ဒီပါပြေမမရခဲ့ဘူးအမရခဲ့လို့ခုလိုမျိုးတွေ့နာမှုရောဆနာကြတဲ့ခြင်းဖြစ်ပါတယ်လေဘောင်ပြေကြရပါတယ်အကောင်တော်ဖွဲ့မှတ်တယ်ရောအကုန်ကြည့်တယ်ဒီမောင်တို့ကတောင်းဆိုတာလည်းနည်းနည်းက
ဟုတ်ကဲ့ပါရှင်သတင်းမီဒီယာနဲ့ပတ်သက်တဲ့တင်ပြချက်တွေကိုဆက်ဖို့ပါပဲမှတ်တင်သေးရေဟုတ်ကဲ့ပါရှင်သတင်းမီဒီယာသမားတွေလွတ်လပ်စွာသတင်းရယူခွင့်ရရှိရေးနဲ့သတင်းသမားတွေကိုဥပဒေအရအကာအကွယ်ပေးနိုင်ရေးတို့ကိုလာမယ့်ဒီအတွက်ပေါ်လိစွေးနွေးကြမယ်လို့ဒီရန်ကုန်မြို့မှာမကြခင်ကျင်းပသွားမယ်လို့ဒီကနေ့ဘုအောင်ကျော်လန်းဒီဟုတ်မီဒီယာရှင်ကမှာကျင်းပတဲ့ဆွေးနွေးပွဲအ
ဒီနေ့ကျွန်တော်တို့ကမလာ၁၄ရက်နေ့မှာပြဋ္ဌာန်းခဲ့ပါတယ်။ Eri Ubre Ruya, Lashi Piran Tene Chama Kangare, TV Vitrena Kuzabelo, Amumio Kanzawe, Yashia Melule, Tine Sunu Javare, Democratic Namata, DVVA, Maguemiogan, Trena Kuzopego, Mione Pinay Mujoma, Trentua Mira Nepatadi, Maguemione Tiayunga, Pine Julamu, Vitea Nasha Murine, Pigare Epila Kuneaniga, Town and Tene Chama Kevare. The Mananga Sana Zenkansi Jaya Duemu, Ucho Mesuga, TVV Trenago,
တရားစွဲဆိုထောင်ချခံရတာနဲ့ပတ်သက်ပြီးတရားမျှတမှုမရှိဘူးလို့ပြောပါတယ်အချိန်လေးကိုပြန်ကြည့်တဲ့အခါကျဒီမိုကရက်တိုက်ဇေးရှင်းသွားတယ်လို့ငြင်းချမ်းမှုတိဆောက်ရေးလို့ထားဝရငြင်းချမ်းရေးလို့ပြောနေပြီးမကြာမတင်လေးတွေမှာလက်နက်ကင်ဖွဲ့စည်းပေါင်းများစွာနဲ့တိုင်းသာလက်နက်ကင်ဖွဲ့စည်းနေတဲ့ငြင်းချမ်းမှုတိဆောက်ရေးဆွေးနွေးပွဲလုပ်တယ်အပြစ်ခတ်ရဲစဲတွေလုပ်တယ်ဒါလက်နက်ကင
media တွေပေါ်မှာထားတဲ့အစိုးရရဲ့သဘောထားအကန့်အသတ်တွေရှိနေသေးကြောင်း media ဥပဒေမှာပါတယ်ဥပဒေတွေအတိုင်းသတင်းသမားတွေအကာအကွယ်ရနိုင်တဲ့အခွင့်အရေးနဲ့ပါနေသေးကြောင်းကိုလည်းထောက်ပြပြောဆိုပါတယ
် media ပေါ်ထားတဲ့အစိုးရရဲ့သဘောထားကပြည်ပြောင်းလဲမှုအားနည်းနေနေတာပေါ့ပြီးတော့ media ဥပဒေတွေရေးဆွဲထားတယ် media တွေဥ media ဥပဒေထဲမှာပါတဲ့အချက်လက်တွေချို့အား media သမားတွေလွတ်လပ်ခွင့်ကိုပေါ်ဆောင်တာဖြစ်ပေမဲ့media ဥပဒေကိုအတိအကျမကျင့်သုံးမဲနဲ့အခြား criminal act ဆိုတဲ့ဒီအခြားဒီရာဇဝတ်မှုဥပဒေပုံမှန်တင်နေတယ် media သမားတွေကအေးအေးယူတာတွေ့နေ
လက်ရှိအစိုးရကပြဋ္ဌာန်းထားတဲ့သတင်း media ဥပဒေပုံမှန်လေးကကြီးမှာသတင်း media သမားတွေလွတ်လပ်စွာသတင်းရယူခွင့်နဲ့ဌာနဆိုင်ရာတွေကလည်းသတင်းထုတ်ပြန်ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ် NHK သတင်းဌာနကကိုတိဟာကသတင်းမီဒီယာဥပဒေမှာပါတဲ့မီဒီယာဥပဒေပုံမှန်တွေကိုချင်းချင်းညံ့ညက်သတင်းသမားတွေသိရှိစေဖို့ဥပဒေပညာရှင်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းမီဒီယာသမားတွေပြည်ဆောင်ဆွေးနွေးပွဲလုပ်တဲ့နယ်လို့အခုလိုအကြံပြုခဲ့ပါတယ်
။ဒါမှမဟုတ်ကျွန်တော်အဓိကချင်းချောင်းနဲ့ပြဿနာပါလဲဆိုတော့အစိုးရရုံးနေတဲ့ကိုဝင်ပြီးတော့သတင်းယူတဲ့ခါမှာကျွန်တော်တို့ကဘယ်လိုအန္တရာယ်ရှိလဲဆိုတော့ကျွန်တော်တို့မသိနိုင်ဘူး။အချိန်မဲကျွန်တော်တို့ထောင်ချောင်းတဲ့ကိုဝင်ရလို့ဖြစ်နေတော့ဟိုအမေရိကန်ရှုပ်ထွေးတဲ့ဒီဥပဒေတွေကလည်းအများကြီးဖြစ်နေတယ်။ဆိုတော့အမေရိကန်ရှုပ်ထွေးတဲ့ဒီအချိန်ကာလကြီးကိုရောက်နေတော့ကျွန်တော်တို့ကဆမ်နာတစ်ခုလုပ်ပြီးတဲ့ခါကျတော့ဒီအစိုးရဘက်ကရောဥပဒေပညာရှင်တွေရောကျွန်တော်တို့တွေ့ပြီးတော့ကျွန်တော်တို့သိတဲ့သိတတ်တဲ့ဥပဒေတွေကျွန်တော်တို့ဒုက္ခပေးနေတဲ့ဥပဒေတွေကျွန်တော်တို့ချင်းလင်းချင်းညာကိုကျွန်တော်ဒီမှာလုပ်မယ
်ဒီနေ့သတင်းသမားတွေတွေ့ဆုံတဲ့ပနမဆွေးနွေးပွဲကနေတရားဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်မနိုင်သုံးရက်ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံသွားဖို့သတင်းမီဒီယာတွေ့ဆုံဆွေးနွေးပွဲတစ်ခုကျင်းပသွားဖို့အပြင်ထောင်ဒဏ်ချမှတ်ခံရတဲ့သတင်းသမားတွေလွမြောက်ရေးဆန္ဒပြပွဲတွေပြုလုပ်သွားဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါကတော့သတင်းမီဒီယာညီလာခံတစ်ခုကိုရန်ကုန်မှာမကြာခင်ကျင်းပသွားမယ့်အကြောင်း RFI သတင်းတော်ကိုတိဟာထွန်သတင်းပေးပို့ထားတာပါကိုကျော်ကျော်အောင်ရေကျမတို့ခုတော့ရခိုင်မျိုးသားညီလာခံနဲ့ဆိုင်တဲ့သတင်းတွေကိုထုတ်လွှင့်ပေးရအောင်ပါရှင
်ကောင်းပါခင်ဗျာရခိုင်ပြည်နယ်ကြောက်ဖြူမြို့မှာမနက်ဖြန်စတင်ကျင်းပမယ့်9ရက်ကြာရခိုင်မျိုးသားညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်အသီးသီးဟာကြောက်ဖြူမြို့ကိုရောက်ရှိလာကြပြီဖြစ်ပါတယ်ဒီညီလာခံနဲ့ပတ်သက်လို့ဦးတရံခွန်ကကြောက်ဖြူမြို့ကိုဆက်သွယ်မေးမြန်းပြီးတော့ဆက်တင်ပြပါလိမ့်မယ်ဗျာ
ဖြူမြို့မှာကျင်းပမယ်ညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်တွေစုံစုံညီညီဒီကနေ့ရောက်ရှိနေပြီလို့ကြောက်ဖြူလီရင်ခွဲမှာကျိုးတူရေးလုပ်ငန်းတွေတွားလုပ်နေတဲ့ကြောက်ဖြူမြို့နယ်အမတ်ဥပတ်ရှင်ကပြောပြပါတယ်
တော်ဝင်ရှိရဲ့အဖွဲ့အစည်းတွေပုံကူတွေစီဝေးတရောက်မဲ့လူတွေအကုန်လုံးတော့ရောက်နေကြပါပြီပြည်အောင်အစိုးရလည်းဒီမှာဝန်ကြီးဦးအောင်မင်းတို့ဦးတင်နိုင်သိန်းတို့ဒုဝန်ကြီးဟ
ကိုကျော်မဟုတ်လို့နောက်ပြီးနေဝင်ကြီးကျော်တို့ဒီနေ့ကဝင်ကြီးစီမြန်မာရနေကြနောက်ပြီးတော့ဒီဘက်မှာရနေရခိုင်နေတဲ့ကောင်ဖွဲ့စီရောနင်းချမ်းကြီးခါတဲ့ဖွဲ့စီရောတခြားလူမှုရေးနိုင်ငံရေးတွေနဲ့သင်ရှားတဲ့ပုံစံတွေနဲ့ကျွန်တော်မြန်မာဒီနေ့ကျွန်တော်၄ဆိတ်ကိုဧည့်သည်တွေလာတော့ဆင်းကျွင်းတွေ့လိုက်တယ်လေညီလာခံချင်းပါရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌတာဝန်ယူထားတဲ့ဦးလာစ
Sarani เราจะนอรุเป็นเนี่ยดิสคัชชันในโลกจาวีเราจะนอรุไอเดียเนี่ยจะนอรุยังคันดีดูดีเอชเซ็ตต่อมาที่ด้วยจะนอรุที่นี่ก็มีอะไรชั้นมันเนี่ยจะนอรุจูดามาปะจะนอรุนี่ละกันเย่อุดิเชตมาโรลงจูเน่เงี้ยเนี่ยฟงชูเน่ยังคันรูปสีปอทองไหลสุดเลยไอ้ที่กางสีเอามาเลยจะนอรุอิชูเรียเราไม่อายุเลยนี่ละกันเย่อุดิเจ้าเอ๋ย
ลงจากเงี้ยนี่ผมอยู่ตัวเด็ดๆจะใครรู้ว่าสิปอทองยี่กูสองยี่หันลูกสุราปาสีได้จ้ะเนี่ยมาในงานเย่อนาคตกาพี่เต้จะใครพี่เนี่ยกูลงลงช่องช่องทิ้งทิ้งไหนมือด้วยมีมีรูดาวันยูรูวาร์เอลูจะใครจำรู้กาดูดีอาบูมุจิจ้าหงาจ้าวาร์เอ๋อที่นี่ละเฮงมาเลยจะรู้ลงช่องมุกเต็มเลยเรื่องนี้อะไรบ้างดาวันยูเปล่าดาวันยูโปเต้เนี่ย ที่ดูเรื่องนี้เราเนี่ยวันวันมีเอาไว้เราสุขีพูดเลยเส้นที่เราเราไปยุ่งจริงถ้าเราเจอเราดีดูเรื่องเต้าสุราเดี๋ยวเอ้ยบัวมาเจอเราเต้าอีกต้องพิจารณาที่ดูเรื่องเต้าสุราเนี่ยเจอเราคนไหนก็เต็มรถทุกอย่างเส้นอยู่ก็เจอเราคนไหนที่มีเยอะแต่โอ้ยซื้อเองลงช่องกับใครบ้างเต้าอีกพูดเลยเราดีเต็มรถทุกอย่างพิจารณาเอ้ยเราเจอเราดีเต็มรถอันนี้เนี่ยเราคันจริงเลยมา
ปัจจุบันเนี่ยที่นี่ส่วนที่ใครยึดเสพอัลกอฮอล์มาเนี่ยเมื่อจะเห็นการละมาเนี่ยตอนนั้นเราตั้งแต่เนี่ยที่ใครยึดเสพในส่วนนี้ถ้าเราชี้เนี่ยเราจะรู้ว่าจะรู้ดีกว่ามาจะรู้ดีตัวละบุคคลบุคคลคนนี้ละยาลิ้มเองเราจะรู้เนี่ยนอนเลยเนี่ยทุกที่อาบุมุยจะหันเปลี่ยนตัวละบ้าที่นี่ละกันมาอากุลูอภิเษกเจ้าเสียยี่สองยี่นี่เลยแล้วนักการอภัยรู้แต่ยาวลาระเจ้าปีรองซูวันนี้อู่เอาเมเนตู
แต่ชาวคนนี้ดูเลยแต่ยาวลาระพี่เดลูนี่ละกันพี่มีอีกคอมดีทุกที่อุกราอุลาสโอวาพี่บาร์เดียเลนกันยังอุ้มเข้ามาจันโรอีอดีสุราโรที่เนี่ยส่วนเนี่ยอยู่นี่เนี่ยพี่ขันเลสเซ่เลมาชูราเรพเปอร์บอลีเจเน่ฟอร์ริอาร์โรจันโรอีสุลุชิเอ็กชิงอาลาเรพชิงอาลาเรพบอลีน่าไอ้ลูกเอ็นยาลาเรพเปอร์ดิชิเดบังกาดิสกาลาเรตัดที่บุกลาหนังเอ็ดมาห้องดิชิเอ็ดไอ้ลูกไอ้ลูกเอ็นยาลาเรพเปอร์ดิอาเลจันโรมีมาดีเอ
ยี่เรื่องยี่เรื่องที่เสนอประเด็นในเรื่องนี้แต่อู่เอาเมียแข่งกันได้ดีเนี่ยมาตัวเล็กจีมาบาร์เลยแต่อู่เอาเมียกูได้กันเลยแต่แกแต่บุษชาวิดาบาร์เลยครับเนี่ยแล้วทุกคนอะไรกันบุษชูมามาอุตส่าห์เลยจะนอรุดีทันจีเนี่ยเนี่ยปฏิบัติการพิเศษยังไงมาเลยแต่แกจะวันจีมาอยู่ในรูปว่าน้าอุ่นใจในตัวเลยน้าวันจีเดียวกันเราจะแข่งวันจีบ้าอุบาชีบ้าใครเป็นปีนี้เนี่ยประเด็นว่าอุลาโซเปียบยาตัวละบ้าจีลากันกูวันนี้อู่เอาเมียเดียวกันเราเนี่
ကျွန်တော်ဒီကြောင်စုဝင်ပြီးဦးတင်လိုက်တဲ့အင်ဆိုရင်ဒီစီးပွားရေးကိုအဓိကဆောင်ပေးပြီးတော့လောက်လာဖြစ်ပါတယ်နောက်တစ်ခါဒီခိုင်ပြည်နယ်မှာဒီမြင်းမြင်းတက်မှုတွေကလည်းနည်းနည်းလောက်ပဲစသည်ဖြစ်လာတဲ့အတွက်ကြောင့်ဆိုရနေတဲ့လေတာအတောင်ယူတဲ့အနေနဲ့သူတို့ကြောင်လာတာဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာကဦးညွတ်ဦးမြင့်ပြောပြသွားတာပါညီလာခံဟာမနေ့ပြန်အပီလာ29ရက်နေ့မှာစတင
ဒီတဲ့နဲ့တက်ဆက်ထဲပါပဲရှင်။ကြပ်ဖြူမှာကျင်းပါမယ်ရခိုင်မျိုးသားနေလာကံကိုတက်ရောက်ဖို့ရောင်းနေကြတဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာဒီကနေ့မှာတော့ရခိုင်နိုင်ငံရေးအဖွဲ့တွေရခိုင်မျိုးသမီးရေလှူရှားသူတွေအပြင်ရမရဖားတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ECC လို့ခေါ်တဲ့ပြည်နယ်အစဉ်ရေးပေါ်ပေါက်ဆက်ညှိနှိုင်းရေးအဖွဲ့ကတတိယဥက္ကဋ္ဌလည်းဖြစ်နေဆက်ရေးရ When you go cool, jump you go young nebbio, jump you keys in a dream, the Diana Poesirineo, Yamia Poesirineo, Trijaris, Tika Barimasu Nita Valation.
Or the need to know Swinida, Manega, so in the Noro, the Mumi New Party, Nesuni Valley, Nodaka, ALB, Lokore, Yaka, Dumna Itamano, I put it at you, see we not in it at another road, a low, Kusuna Shivale, Piro, the Noro, Yaka, and Udimi, and see only at Dembono, I put it at no Privale, Dure Camaro. Tiguna or Rinja Kisa or Tane, the UN Kisa, Digata, Masuni Wau, Masuni Vene, the Yakandida, you are not to Pianje, Bigoma, and to Nagama, Pitina Haru, whether Chongo, Sunri, or Triavari.
Okay, Tiginid Riso, Sunri, where Ma, the Yakandina Poesi, Yamia Pari, Driso, the Lodi, Muslim Council Nineo, Titan Driso, Sunri Ramu Yashivalashe.
Udiaro, the no Yakan Yudani Lagasuroli, Muslim Council, the Nero, the Noro Swinney Board of Dimaro Machine Utamare, Tonoaro, Diane Pilusian, City Webu, Bawame, City Madani, the Kajano, the Noro, the Noro, Sitina, the Noro, Dija, and Muslim Council in a Tiso, Hinena Lupame.
Okay, so the Kulu Tiso Swinney Tarebi, the Yakan Yudani Lagan Jitkulet and Bame.
အခုရခိုင်ပြည်နယ်ထဲမှာဒေတာအတွင်းတိုးတက်ဖို့ငြိမ်းချမ်းဖို့အတွက်အဓိကဘယ်အချက်ကိုဖြည့်ရှင်းရင်ဖြင့်ပြည်လည်နိုင်မယ်လို့ဝန်ကြီးထင်ပါလဲရှင်။ဟုတ်ကဲ့အဓိကဖြည့်ရှင်းတာတော့ကျွန်တော်တို့ကယနေ့ဟိုကမ္ဘာကုလသမဂ္ဂနဲ့ကျွန်တော်တို့ပေါင်းစည်းဆောင်ရွက်နေတဲ့ဒီကုလသမဂ္ဂလူသားချင်းစာနာတို့လူ့ကွန်ရက်ပေါ့ဒီကိစ္စရယ်ဆောင်ရွက်တဲ့အခါမှာဒီအဖွဲ့အစည် from your move through Lora Bane, through Diga, who pitted the Nario, through Sunira, debated Dari Mamma Dimenu, Narcua, Pinya Yere, Nijare, Pinya Nijara, Bajan, Swine, Siwa Nijalo, Dido, Siwa Yu, Gong, Lupibo, Pinya Yu, Gong, Lupibo, Taraga, Dida, Dinya, Lupibo, Tariro, Chong, Sunira, Triava.
Okay, so Dida Dinya, when you blow.
เบ่อัจฉกกูอธิกไกลจွယ်ပြီးတော့အရင်လုတ်ဖို့လုံမယ်လို့ထင်ပါလေဘယ်အัจฉกကိုပြင်လဲအောင်ဖြည့်ရှင်းရင်ဒေတာတွင်တည်ငြိမ်မယ်လို့ထင်ပါလဲရှင်ဟုတ်ပြီဟုတ်ပြီအဲ့ဒါတော့ဒီကျွန်တော်ပြောရရင်တော့ကျွန်တော်တဲ့ဒေတာတည်ငြိမ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံရဲ့အမျိုးပဲသူတို့ကဦးစားပေးဆောင်ပြီးတော့ညားတာပါတော့ကျွန်တော်အမြင်ပြောရရင်တော့ဒေတာတည်ငြိမ်ဖို့ဆိုတာတော့
ဒီဖွဲ့စည်းတွေနဲ့တော်တော်များပွင့်နေနေတာဆိုတော့နော်အဲတွေ့ဆုံဆွေးနွေးပြီးတော့မှအဲဒေတာကလိုအပ်ချက်ကိုလည်းတစ်ဖက်ခုနက UN
တူတရာဥက္ကဋ္ဌအနေနဲ့တာဝန်ယူရမှယနေ့ဒါတွေကိုကျွန်တော်အချိန်ဆုံးနဲ့ကျွန်တော်ဆက်လက်ဆောင်ရွက်နေပါတယ်။ဟုတ်ကဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေရခိုင်ပြည်နယ်ထဲမှာလူသားချင်းဆိုင်ရာအကူအညီတွေပေးဖို့ပြန်လုပ်ဖို့အတွက်
ECC
ဒါလေးတွေဆောင်ရွက်တော့ဖို့ရှိပါတယ်ဒါပေမဲ့တိုးတိုးလေးခုနဒီ MSF နဲ့ပတ်သက်လို့ကတော့ပြည်ထောင်စုနဲ့ဒီရဆရာတော်ဒီမော်ဒီတာဒါတွေကတော့ကျွန်တော်တို့ကသူတို့နှစ်ဖွဲ့ကလွှင့်တနက်ဖွဲ့တွေကတော့ပုံမှန်အတိုင်းပြဖြစ်မှာပါခင်ဗျာဟုတ်ကဲ့ဝင်ကြီးကိုကျေးဇူးများအစ်တင်ပါတယ်ရှင်အရဖိမြန်မာမိုင်းကစနေနေ့ညဘက်စီစဉ်လေးကိုဆက်လက်တန်လှမ်းပေးနေပါတယ်ကိုကျွန်တော်ရင်
ကျွန်တော်ပြန်ဖြစ်လာတာရှိတယ်လို့ပြိပခရီးကလည်းအခုထိမပြေလည်သေးတော့ငင်းငင်းကြီးအတွက်ဘယ်လိုတွေများအရှိဆက်ဆောင်ရွက်သွားရင်ကောင်းမယ်လို့မြင်မိပါလဲခင်ဗျာကျွန်တော်ဒီငင်းငင်းရဲ့ပတ်သက်တဲ့အနေအထားကိုကျွန်တော်အနေနဲ့သုံးသပ်ရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းမှာအခြေအနေအချိန်အခါရကတော့ဒီအချိန်ကခါကတော့ငင်းငင်းရဲ့ယူဖို့အတွက်ငင်းငင်းရဖို့အတွက်တော့ဒီအချိန်ခါအကောင်းဆ ပြပခလေးတွေကြိုကြကြိုကြတက်ပြီးရှိနေတယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်တယ်အเจ้าအချက်မျိုးမျိုးတဲ့မှာနည်းနည်းဥမာပေါ့လीဘာတွေများဖြစ်နိုင်မလဲခင်ဗျတချို့ထောက်ပြတာဒီမှာတရုတ်ရဲ့အကျိုးစီးပွားလည်းရှိနေတဲ့ခါကြတော့ဒီနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်ရတယ်အเจ้าရဲ့တစ်ခုဖြစ်နေတယ်ဆိုပြီးတော့ထောက်ပြရလည်းရှိတယ်အဲ့ဒါနဲ့ဟောဆိုင်လာခင်ဗျအเจ้าမျိုးမျိုးတဲ့မ
ကျွန်တော်တို့ဒီတဲ့ညနေဆွေးနွေးတဲ့နေရာမှာဒီနေ့ဆိုတိုင်းနိုင်ငံလည်းတိုင်ပေါင်းစုံကလည်းအတူတူကပါဝင်လာတယ်အတူတူကဆွေးနွေးလာတယ်နောက်ပြီးတော့အင်္ဂလိပ်နိုင်ငံပြည်ထောင်ပြီးတော့ဒမ်နာနိုင်ငံကလည်းပါဝင်တယ်ယူအန်ကလည်းပါဝင်တယ်ဆိုတော့ကျွန်တော်မြင်တာတော့ဒီအမေရိကန်ကြီးတွေနေရာမှာဒီဘောတူသားတဲ့အချက်ကလေးတွေကိုနှစ်ဖက်စလုံးကပြည်ထောင်ချက်လိုက်နာတယ်ဆိုရင်တော့ဒီဟာ ဟုတ်ဆိုတဲ့ဟာတွေလည်းအရှိတာပေါ့လေအဲ့လိုရှိခဲ့ပေမဲ့လို့လည်းကုလိုအဲ့လိုပြန်နိုင်မလားပြန်နိုင်မလားလို့မျှော်လင့်နေတဲ့အချိန်မှာလည်းပဲတိုက်ပွဲလေးတွေပြပါတာလေးတွေပြန်ပြီးတော့ဖြစ်လာတော့သူတို့မျှော်လင့်ကြတာတော့ပို့ပြီးတော့အားနေလာတယ်လို့ပို့ပြီးတော့စိတ်အားနေလာတယ်လို့အဲယုံကြည်မှုလေးတွေလည်းပို့ပြီးတော့မေ့လာတဲ့အနေအထားခံစားရတာပို့ပြီးတော့သူတို့ရှိမှာကြီးမားလာတဲ့အနေအထားမျိုးတ
အစီအစဉ်တွေကိုဆက်လက်ပြီးတော့အသံလွှင့်ပေးနေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်မို့တော့အရင်ဆုံးမှတ်မှတ်သားသားစကားများအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်အရဗီဖွဲ့သားကိုကျော်မင်းထွန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုဒီမှာမှတ်မှတ်သားသားစကားများအစီအစဉ်မှာဒီတစ်ပတ်အတွင်းထူးထူးခြားခြားမှတ်သားမိရဲ့စကားတချို့နဲ့ကွယ်လွန်သူတွေနဲ့သာဆရာကြီးဦးဝင်းတင်နဲ့ပတ်သက်လို့ပြောဆိုကြတာတွေလည်းတချို့ကိုလက်လှမ်းပြီးတော့ကောက်နှုတ်တင်ပြလိုပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကရာကပြောကြားခဲ့ရတဲ့ပတ်သက်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲကော်မရှင်ကိုတရားဝင်စုံစမ်းမေးမြ ဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းကသာမဲဆွယ်စည်းရုံးရမယ်လို့ညွှန်ကြားချက်ထုတ်မဲ့အကြောင်းရွေးကောက်ပွဲကွန်ဖရင့်ဥက္ကဋ္ဌကပြောကြားခဲ့ရတဲ့ပတ်သက်ပြီးဒီမိုကရေစီခီးကျန်းတဲ့ဒေါအောင်ဆန်းစုကြည်အစည်းအဝေးမှာအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
ဒီကိစ္စနဲ့ပတ်သက်သဘောထားကိုတောင်းထားပါတယ်ဘာဖြစ်ဆိုဒါကသဘောထားကိုတရားဝင်ထုတ်ထားတာမဟုတ်ပါဘူးပြောကြချက်ဆိုပြီးတော့ပဲသတင်းတွေဒီမှာပါလာတယ်ဆိုတော့အဲ့ဒီဟာကိုဒါဟာအတီးပြုလားမပြုလားဆိုတော့ပထမသိချင်တယ်သိပြီးတော့မှဒီ UK Commission ရဲ့အခြေခံပြီးတော့မှလုံ့လုံထိုင်တာကိုဆက်လုပ်မှာဖြစ်တယ
်ငင်းချင်းလုပ်ငန်းစဉ်တွေမှာအမေရိကန်အစိုးရပါဝင်စေလိုတဲ့အကြောင်းအမေရိကန်ကိုခီးကြောင်နေတဲ့ KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကပြောကြားလိုက်ပါတယ်တစ်ဆက်တည်းမှာလည်းအစိုးရက KIO ကိုထိုးစစ်ဆင်နေတာဟာစစ်ရေးတဲ့နိုင်ငံရေးရာဖိအားပေးခြင်းလို့ဖြစ်တယ်လို့ဗိုလ်ချုပ်ကွမ်မော်က RFA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ဒီတိုက်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့စဉ်းစားတဲ့အခါမှာအဓိကနှစ်ချက်ကိုတွေ့တွေ့ပါတယ်။ပထမအချက်ကတော့စစ်ရေးရာဖိအားပေးတာဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီအပြစ်ခက်ရစည်းစာချုပ်တွေဟိုချုပ်ဆိုပြီးတဲ့နောက်ပိုင်းမှာလည်း KIO ကိုထိန်းချုပ်နိုင်ဖို့အတွက်ရည်ရွယ်တဲ့တိုက်ပွဲတွေဖြစ်တယ်လို့ဒီလိုပဲသုံးသပ်ပါတယ်။KIO အပြည့်ပိုင်ဟိုဖြည်းဖြည်းပြောပါပေါ့အခြေမုံဖို့တော့မလွယ်ပါဘူးဒါမဖြစ်နိုင်ပါဘူးအဲ့တော့ political dialogue တွေဟိုလုပ်နေတဲ့အခါမှာ KIO ကအားပြော့ပြီးတော့ဟိုအချော့ပေးနိုင်ဖို့ဆိုတဲ့ရည်ချက်ပါလိမ့်မယ်လို့ထင်ပါတယ
်တရင်းသာဆရာကြီးနဲ့ NLD ပါတီခေါင်းဆောင်တူဖြစ်သူဦးဝင်းတင်ကွဲလွန်တာဟာဆုံးရှုံးမှုကြီးတစ်ခုဖြစ်ပေမဲ့လို့သူ့အတွေ့အခေါ်ပြောခဲ့တဲ့စကားတွေနဲ့စံပြလို့ရတဲ့ကြောင့်ဆုံးရှုံးသွားပြီလို့လည်းပြောလို့မရပါဘူးလို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်RFA နဲ့ဆက်သွယ်မေးမြန်းကမ်းမှာအခုလိုပြောလိုက်တာပ
ါ။ဒါဘယ်လောက်ကြီးမားတဲ့ဆုံးရှုံးမှုလဲလို့မေးကြပါတယ်။အဲ့တော့ကျွန်မပြောတယ်တနည်းအားဖြင့်ဆုံးရှုံးမှုကြီးလို့လည်းပြောလို့ရတယ်။တနည်းအားဖြင့်ဆိုရင်ဆုံးရှုံးမှုမဟုတ်ဘူးလို့ပြောလို့ရတယ်။ဆိုတော့အဓိကဆရာထားပစ်ခဲ့တဲ့အမွေကကုန်စရာအကြောင်းမရှိပါဘူး။စိတ်ဓာတ်အင်အားစကားတွေနဲ့အတွေ့အခေါ်အင်အားဒါတွေဟာဆုံးရှုံးသွားစရာအကြောင်းမရှိပါဘူး
။ဆက်ဆက်ရှင်မျိုးဆက်ကြောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကဆရာကြီးဦးဝင်းတင်မရှိတော့ပေမဲ့ဆရာကြီးရဲ့ဝိညာဉ်ကဟာမတရားမှုတွေကိုချောင်းဟန်တန်ပေးပြီးစောင့်ကြည့်စိန်ခေါ်နေဦးမယ်လို့ပြောကြားခဲ့ပါတယ်
။သူရှိနေရင်ကျွန်တော်တို့အိမ်တအိမ်မှာဟိုလက်ယုံးရင်ဗလာအကြီးမကြီးဘူးလို့ကျွန်တော်နားလေတယ်။လူကြီးသူမှတယောက်ရှိတယ်ဆိုရင်မတမာသူတွေမလုပ်ရဲဘူးပေါ့ဗျာ။အဲ့ဒီလူကြီးရဲ့လက်ယုံးကိုကြောက်လို့တော့မဟုတ်ဘူးဗျာ။လူကြီးတယောက်ကအဟမ်းလို့ချောင်းဟန်လိုက်ပြီဆိုရင်မတော်မတရားလုပ်တဲ့လူတွေကနောက်တုံနေဗျာ။အဲ့ဒီလိုပေါ့။ဒါကျွန်တော်တို့စိတ်ဓာတ်ရေးရရသူရှိနေမှဖြစ်မှာအားပေးနိုင်တယ်ဒါပေမဲ့လူသားတယောက်အနေနဲ့တော့ဗျာပင်ပန်းလာပါပြီဗျာတကယ်ကိုပင်ပန်းလာပါပြီသူ့နာကျင်မှုတွေကျွန်တော်အဆအဆုံးကြည့်နေရတော့ကျွန်တော်လည်းမကြည့်ရတော့ပါဘူးအဲ့တော့သူ့နာကျင်မှုတွေကနေပြီးတော့အနာယူသွားတယ်လို့သာအောက်မေ့ပါတယ်သူ့ဝိညာဉ်ကကြာနေတာပေါ့မတရားမှုလုပ်တဲ့သူတန်းကိုအချိန်မရထပြီးတော့ချောင်းဟန့်နေဦးမှာပဲဆိုတာအားလုံးယုံကြည်ကြစေချင်တယ
်ဒါတော့ကိုမေကိုနိုင်ပြောသွားတာပါခင်ဗျာသမရရဲ့ပြောခွင့်ရသူကြံကြိုက်တူဝင်ကြီးဦးရထွက်ကလည်းဆက်ကြီးဦးဝင်းတင်တဲ့နိုင်ငံအမြင်မတူတာတွေရှိပေမဲ့လို့ကျောင်းကြီးကျက်ပေါ်ခိုင်မာစွာရက်တည်ခဲ့တာတွေနဲ့ဆုံးလွတ်ခဲ့တာတွေအတွက်လေးစားတဲ့အကြောင်းဆရာကြီးကွယ်လန်နာဟာမြန်မာနိုင်ငံရေးမှာကိုယုံကြည်ချက်ကိုပုံမှန်လင်းလင်းမထောက်မညာပြောလို့ရှိတဲ့အတန်တန်ပျောက်ကွယ်သွားတာဖြစ်လို့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်သလိုသတင်းစာလောကအတွက်လည်းအတတ်ပညာအတွေ့အကြုံပြည့်ဝတဲ့သတင်းစာဆရာကြီးတူဆုံးရှုံးရတာဖြစ်တဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်တစ်ဆက်တည်းမှာလည်းဆရာဦးဝင်းတင်ဟာဒီမိုကရေစီတရေကောင်းပါလို့မကြခင်ကNLD ပါတီနဲ့ဥဝင်းတင်ဥတင်ဥရောပေါ်စော်ကားခဲ့တယ်ဆိုပြီးတော့တရားစွဲဆိုခံရမယ့်အခြေအနေထိရောက်ခဲ့တဲ့စံခံရေးပါတီလွှတ်တော်မှဥလတ်ဆွေကပြောကြားလိုက်ပါတယ်ဥလတ်ဆွေကဥဝင်းတင်ဟာဒီမိုကရေစီတရေကောင်းတစ်ခုဖြစ်တဲ့အကြောင်း democracy အတွက်နိုင်ငံရဲ့စံပြပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းဥဝင်တင်စေယုံမှာကုသနေစဉ်သူကိုယ်တိုင်သွားရောက်တင်မေးမြန်းခဲ့တဲ့အကြောင်းအေယော်ရီတင်မှာရေးသားထားပါတယ်အခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လုပ်ပါရခင်ဗျာကြည့်စုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်
အရဖေဖွဲ့သားကိုကျော်မင်းထွန်းစီစဉ်တင်ဆက်တဲ့မှတ်မှတ်သားသားစကားများအစီအစဉ်ပါရှင်
။အခုသတင်းအစီအစဉ်ဒုတိယပိုင်းကိုနှาศင်ကြမှာပါခင်ဗျာ
။သတင်းတွေကိုဥတျောင်းခိုင်တဲ့ဥပအောင်တို့ကပဲဖတ်ကြားပေးပါအောင်ရှင်
။ဟုတ်ကဲ့ခင်ဗျာ။လျှက်ကြကျင်းပါတဲ့မြန်မာနိုင်ငံအလုသမားသမဂ္ဂများအဖွဲ့ချုပ်နှီးနိုးဖလယ်ဝဲကနေပြီးဘိုးကော်မတီဝင်35ဦးကိုရွေးချယ်သားမယ်လို့နှီးနိုးဖလယ်ဝဲတယောက်သူတွေကပြောပါတယ်။ရန်ကုန်မြို့မြောက်တကုံမြို့နယ်နာရေးကူညီမှုအသင်းရန်ကုန်ရုံးမှာအလုသမားသမဂ္ဂကိုယ်စားလှယ်130လောက်တက်ရောက်နေပြီးနှီးနိုးဖလယ်ဝဲကျင်းပနေတာဖြစ်ပါတယ်။မြန်မာနိုင်ငံအလုသမားသမဂ္ဂများအဖွဲ့ချုပ်ယာယီဘိုးလုံးဆောင်အဖွဲ့ဝင်ကိုတိုးနော်အောင်ကအခုလိုပြောပြပါတယ်
အဲ့ဒီကကျွန်တော်တို့ MDUF ကိုကျွန်တော်ပြန်လည်ပြင်ဆင်ဖွဲ့စည်းပါလေ။ဘုံအလုံးမှုဆောင်35ဦးနဲ့ဖွဲ့စည်းပါပေါ့။နောက်ပြီးတော့ကျွန်တော်တို့ခေါင်းစဉ်ခွဲပြီးတော့ကျွန်တော်ဆွေးနွေးတဲ့ဟာလည်းကြက်လက်တွေထွက်လာမှာပေါ့ဗျာ။အဲ့ဒါတွေကိုအမူအဖြစ်ကျွန်တော်တို့ချပြီးတော့မှကျွန်တော်တို့အဲ့ဒါကိုလက်လောက်ကန်ဆောင်ရွက်သွားမှာပေါ့ဗျာ။မနေ့ဖန်ကြမှာကျွန်တော်တို့ကတေးစိတ်ပြောပြလို့ရမယ
်။နှစ်ရက်ကြာကျင်းပမယ်အလုံးသမားကြီးဆွေးနွေးပွဲမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအလုံးသမားဥပဒေအလုံးသမားပြည်ပခန့်ညှိနှိုင်းဖြည့်ရှင်စတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။မနေ့ကညနေပိုင်းမှာဆွေးနွေးပွဲကရရှိလာတဲ့အချက်တွေကိုစုစည်းပြီးကြေညာချက်တစ်စောင်နဲ့ထုတ်ပြန်မှုရှိတယ်လို့ဆိုပါတယ်။ဒီသတင်းကို RFA သတင်းတော်ကိုကျော်ထွန်းနိုင်ပြပို့ခဲ့တာပါ
။ကွယ်လွန်သူသတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကိုရည်စူးတဲ့ကျဲလယ်ဆွမ်းသွပွဲနဲ့အောက်မှုပွဲဂုံပြူပွဲအခမ်းအနားတွေကိုဒီကနေ့ဂျပန်နဲ့နယူးဇီလန်နိုင်ငံတွေမှာမြန်မာဒီမိုကရေစီအားစုတွေကအသီးသီးကျင်းပပြုလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာဗုဒ္ဓဘာသာဘုန်းကြီးကျောင်းမှာ NDLA လွတ်မြောက်နေပြီဂျပန်ရုံးဝက်ကဦးစီးကျင်းပတဲ့ပွဲမှာဆရာကြီးဦးဝင်းတင်အတွက်ဆုံးကအမြတ်ဝေးဝေကလူပဲဝတ္ထုပစ္စည်းတွေကိုဆရာတော်သုံးပါးကိုဆက်ကလှူဒန်းခဲ့ပါတယ်။ဆရာတော်သုံးပါးနဲ့မြန်မာနိုင်ငံပြည်ပဆိုင်ထေရဝါဒသာနာပြုတက်ကတူကဂျပန်ကိုကြွားရောက်နေတဲ့ဒုတိယပါပေါက်ခချုပ်ဆရာတော်ကသတင်းစာဆရာကြီးဦးဝင်းတင်ဂုံပုတ်ကိုချီးကျူးမိန့်ကြားသွားတယ်ဆိုတဲ့အကြောင်းဂျပန် NLA အလေးရုံးကကဒုဥက္ကဋ္ဌဦးတောင်းမြင့်ဦးကအခုလိုပြောပါတယ်ခင်ဗျ။
ဒီဂျပန်တို့ကျို့မှာခေတ်မှာပုံကြီးကျောင်းမှာကျွန်တော်တို့ဆုံးကတာဆုံးကတဲ့ဆောင်မှာကျွန်တော်တို့ကျောင်းနိုင်ဆရာတော်အပြင်ဗမာပြည်ဒီအကြီးဆိုင်ရာတရားဝါဒသာနာပြုတက်ကတော်ကဒုတိယပါမောက္ခတို့ဆရာတော်ကလည်းကြွလာတယ်သူကနေပြီးတော့အပိလာပေးတယ်အဲသူကတရားချင်းမဲ့နေရာမှာဆရာကြီးဦးဝင်းတင်နဲ့ပတ်သက်ပြီးတော့ဒီတရင်းစာဆရာကြီးဖြစ်တဲ့အတွက်ဒီအမှန်တရားဘက်ကနေပြီးတော့ဆက်သွားတဲ့ဟာရယ်နောက်ပြီးတော့သူဟာမတရားသဖြင့်အခန်းခံရတယ်သူတယောက်ဖြစ်တယ်ဆိုတဲ့ဟာကိုအားလုံးပြီးတော့ဖေချာဖို့ပြသွားတယ်
အဲ့နောက်ဒီကနေ့ခန္ဓာကိုရုပ်သိမ်းလိုက်ပြီးမနေ့ကမှတိုကျိုမှာပဲဆရာကြီးဦးဝင်းတကုံပြုအောင်မှုပဲခန္ဓာတွေကိုဆက်လက်ကျင်းပမယ်လို့သိရပါတယ်။လာလူတင်းစားဆရာကြီးဟန်တာရီဦးဝင်းတင်အတွက်ဆွမ်းသွပ်ဖွဲ့ကိုနယူးဇီလန်နိုင်ငံအော့ကလန်မြို့မှာမြန်မာဒီမိုကရေစီအားစုတွေကဒီကနေ့ကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းကိုတော့ဖွဲ့ဝင်ကိုတင်စောမိုးကအခုလိုပြောပါတယ်ခင်ဗျာ။
ဒီနယူးဇီလန်နိုင်ငံအော့ကလန်မြို့မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာကြလည်းဖြစ်တယ်။နောက်တင်းစားဆရာကြီးအန်တာဝေဦးဝင်းတင်ကာရဝတိဝဲအခမ်းအနားဆိုကျွန်တော်တို့ကောင်းစဉ်တက်ပြီးတော့ဆရာကြီးကိုအောက်မေ့တတိယရဲ့ကာရဝတိဝဲအခမ်းအနားတရကိုကျွန်တော်တို့လုပ်ပါတယ်။ဒီနေ့အားလုံးတက်ရောက်တဲ့လူကတော့50ဝန်းကျင်လောက်ရှိပါတယ်။အော့ကလန်မြို့မှာရှိတဲ့မမခေါ်တော်ကျောင်းဖြစ်တဲ့ဇလူဝေးဖုံးလို့ကြီးကျောင်းမှာဝင်းတင်ကရည်စူးပြီးတော့ကျွန်တော်တို့ဆုံးကပ်ပါတယ်အဲ့ဒီဆုံးကပ်ပြီးတဲ့နောက်မှာကျွန်တော်တို့အခမ်းအနားကိုကျွန်တော်တို့တလိုက်မှာစတင်ပါတယ်ဝင်းတင်ကိုရည်စူးပြီးတော့ညတန်းဝေးရတဲ့နေ့ကျွန်တော်တို့ဇလူဝေးကျောင်းတက်ရဲ့တောင်းတဲ့ဆရာတော်ကနေပြီးတော့ဝင်းတင်နဲ့ပတ်သက်ပြီးတော့လောက်ရတဲ့အကြောင်းရင်းနဲ့နောက်ပြီးတော့ကျွန်တော်တို့တူတူဆွတောင်းပြတာပို့တာပါတယ
်လာလူခမ်းအနားတွေကိုမနေ့ကမလေးရှားပြင်သစ်အင်္ဂလန်ဟော်လန်ဒင်းမန်နဲ့နော်ဝေးနိုင်ငံတွေမှာလည်းအသီးသီးပြုလုပ်ပဲလို့ကြားသိရပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတွေကြီးညာပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုနေထိုင်တဲ့ပါတာနီပြည်နယ်ကစာဘူရီမြို့နယ်အတွင်းမှာဘုံကွဲခဲ့တာကြောင့်ထိုင်းရတပ်ဖွဲ့ဝင်3ဦးသေဆုံးပြီးတော့လူ20ကျော်ဒဏ်ရာရရှိသွားတယ်လို့ထိုင်းအရာရှိတွေကဒီကနေ့ထုတ်ပေါ်ပြောဆိုပါတယ်။ဘုံဟာတောက်ကြနီးကကွဲခဲ့တာဖြစ်ပြီးအဝေးထင်းစနစ်နဲ့ဖောက်ခွဲလို့ရတဲ့ဘုံဖြစ်တယ်လို့ဆိုပါတယ်။ဘုံကွဲတဲ့နေရာဟာငါးဖမ်းပြိုင်ပွဲပြုလုပ်တဲ့နေရာကိုအဝင်လုံုံရင်းဂိတ်မှာပေါက်ကွဲခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလူမျိုးရေးဘာသာရေးနဲ့ပတ်သက်ပြီးအကြမ်းဖက်မှုတွေပေါ်ပေါက်နေတာကြောင့်အရတားပြည်သူတွေထောင်ထဲချီပြီးတိုက်ဆုံခဲ့ရပြီးဖြစ်ပါတယ်။ထိုင်းစိုးအနေနဲ့လက်နက်ကင်တွေနဲ့ညီညာရေးစကားပြောဆိုဖို့ရှိပေမဲ့လည်းဂျက်လော်ထိုင်းနိုင်ငံကြီးတည်ငြိမ်မှုမရှိဖြစ်နေတာကြောင့်ညီညာရေးစကားပြောဆိုတဲ့ကိစ္စဟာတန့်နေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။
ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြခေါင်းဆောင်တူကိုစူပူအောင်ကျော်မှုပြုလုပ်မှုအပါအဝင်ဆွဆွဲချက်အမြောက်များနဲ့ထိုင်းအာရဗိုင်းရာရှိတူကတကယ်ထုတ်ဖော်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကအနုပြုဆန္ဒဖောက်ကွဲတာနဲ့ပတ်သက်ပြီးသမ္မတဥပမာကအမေရိကန်အနေနဲ့မိမိတို့ရဲ့မဟာမိတ်မိတ်ဆွေနိုင်ငံကိုအကာအကွယ်ပေးဖို့အတွက်စည်ရင်းဆောင်ရွက်မှုနဲ့တုံ့ပြန်မှုလ
ဒီပါတယ်အဲဒီခီးစင်ဟာသမရလင်ဒန်ဘင်ဂျွန်ဆန်ထောက်ကိုချောက်ဆက်ချောက်ခုနှစ်ကနောက်ဆုံးရောက်ရှိပြီးတဲ့နောက်ပိုင်းမှာအမေရိကန်သမရသူအနေနဲ့ပထမဆုံးရောက်ရှိမဲ့ခီးစင်လို့လည်းပဲ AFP သတင်းကဆိုပါတယ်ခင်ဗျာအမေရိကန်နဲ့မလေးရှားဆက်ဆံရေးဟာတိတ်ခိုင်မာမှုမရှိတာဘူးလို့လည်းပဲ
အရှာမဟာမိတ်နိုင်ငံရေးပုံမှန်ဆက်ဆံရေးခိုင်မာပြုလုပ်ဖို့အတွက်တောအုပ်တဲ့သမရဟိုဘားမရဲ့အာရှခီးစဉ်လည်းပဲဖြစ်တယ်လို့အေအေပီသတင်းကဆိုပါတယ်ဒါပေမဲ့မလေးရှားဟာတရုတ်နဲ့ကုန်သွယ်ရေးမှာယင်းနှစ်တဲ့မိတ်ဖက်ကုန်သွယ်နိုင်ငံတစ်ခုလည်းပဲဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်အောင်ခိုင်တဲ့ဥပအောင်တို့ကဖတ်ကြားခ
ကျွန်တော်လူငယ်နဲ့တွေ့တယ်ပြီးခဲ့တဲ့အတောင်းကမြန်မာနိုင်ငံကြီးလောကတင်းသာဆရာလောကတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်နေပေါ့ဦးနဲ့တင်ကွယ်လွန်သွားခဲ့ပါတယ်ယူဒသန်ခမ်းမမှာအပအတွက်အောင်မေွယ်အခမ်းအနားပြုလုပ်ကြတဲ့၃ရက်တာကာလအတွင်းပန်းဝေပန်းချင်းတွေပို့ပြီးနှုတ်ဆက်ကြသူတွေအပရဲ့ဓာတ်ပုံရှိမှနှင်းစီပန်းတွေပိုးဆိုင်ကာရဝပြုကြသူတွေအပအတွက်ရေးထားတဲ့ကြပြတွေအပရေးဆက်ထားတဲ့ကြပြတွေကိုရွတ်ဆိုပြီးလွမ်းတန်းတကြသူတွေတဲ့အသက်အရွယ်ဆုံးမျိုးဆက်အစုံကိုတွေ့ရတဲ့အခါစိတ်ထဲမှာအမျိုးအမည်မသိတဲ့ဝေဒနာတစ်ခုကိုခံစားလာရပါတယ်။အထူးသဖြင့်လူငယ်တွေကိုတန်ဖိုးထားတဲ့လူငယ်တွေအပေါ်နားလည်မှုရှိတဲ့အနာဂတ်အတွက်လူငယ်တွေကိုအားလုံးကိုတဲ့အပရဲ့နောက်ဆုံးခရီးမှာအပချစ်တဲ့လူငယ်တွေအပမျိုးစေ့ချခဲ့တဲ့စိတ်တက်အမွေကိုဆက်ခံမှုအစဉ်နဲ့ရှိနေကြတာကိုတွေ့ရတဲ့အခါကျွန်တော်ကြည်နူးမှုတစ်ခုနဲ့မျက်ရည်ဝဲမိပါတယ်။ဘာလူငယ်တွေပေါ်ဘလောက်မျောလင့်ချက်ကြီးတယ်လူငယ်တွေနဲ့ပတ်သက်ပြီးဘလောက်စေတနာထားတယ်ဆိုတဲ့အချက်တွေကိုဘာရေးဖဲခဲ့တဲ့စာပေအပိုင်းစာတွေမှာအထင်သာတွေ့မြင်နိုင်ပါတယ်တိတ်မကြသေးတဲ့2014 February 12ရက်ပြည်တော်စုနေ့မှာအဘဆက်ဆိုခဲ့တဲ့ကြပြလေးဟာဆိုရင်ဖြင့်အဘချစ်တဲ့လူငယ်တွေကိုနောက်ဆုံးမှာတန်းချွေခဲ့သလားလို့ထင်ရလောက်အောင်ပဲထိရှလောလှပါတယ်လူငယ်ဟာကြပြလိုပဲလောကနဲ့ရင်ဆိုင်တွေ့ရတယ်လောကခီးကိုရှောက်လှမ်းရတယ်လောကကိုတိုက်ရဲရတယ်လောကကိုရှုံးရဲရတယ်လောကကိုနိုင်ရဲရတယ်လောကခီးမှာကြပြလိုပဲဂီတကုံရီပြည့်ရတယ်ပကြီးရောင်ဝါဖြာရတယ်အိမ်မက်ပုံလွန်ဆောင်ရတယ်လူငယ်ဟာကြပြပဲလို့ဆိုခဲ့တဲ့အတိုင်းလူငယ်ဟာလောကကိုကြပြတတ်နဲ့ချင်းကပ်ရတယ်လူငယ်ဟာလောကကိုနေသစ်စိတ်တက်ဇွဲဆန်တော်လန်မှန်ချက်တတ္တိတွေနဲ့ကြော်ဖြတ်ရတယ်ကြပြလူငယ်တို့အောင်မွေးခံနိုင်ကြပါစေလူငယ်ကြပြတွေဖူးဝေပွင့်လန်းကြပါစေ။အဘရဲ့ဇာပနအခမ်းအနားမှာအဘကိုဆုံးရှုံးလိုက်ရတဲ့အတွက်မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲလို့မီဒီယာတစ်ခုကလာမေးပါတယ်။အဲ့ဒီမေးခွန်းကိုကျွန်တော်ဒီလိုဖြေလိုက်မိတယ်။နိုင်ငံရေးတရေကောင်းတွေကတော့ဒီလိုပဲတနည်းနည်းတည်သွားကြမှာပါပဲ။အဲ့ဒီနိုင်ငံရေးတရေကောင်းတွေရဲ့တာဝန်တွေကိုနောက်မျိုးဆက်တွေဘလို့ပခုံးလွှဲထမ်းဆောင်နိုင်ကြမလဲဆိုတဲ့အချက်ကနိုင်ငံရဲ့ကံကြမ္မာကိုအဆုံးအဖြတ်ပေးသွားမှာပါ။အဲဒီတော့ကြံခဲ့တဲ့သူတွေအနေနဲ့နောက်မျိုးဆက်တွေအနေနဲ့လွမ်းဆိုတန်းတနေုံမကပဲကွယ်လွန်သွားကြတဲ့နိုင်ငံရေးတရေကောင်းတွေရဲ့တာဝန်တွေကိုကိုယ့်ပခိုးမော်ထက်တင်ပြီးအကောင်းဆုံးကြိုးစားကြဖို့အလုပ်ကိုနှစတိုးလုပ်ကြဖို့လိုအပ်တယ်လို့မြင်ပါတယ်။ကျွန်တော်ဖြေခဲ့သလိုမျိုးလူငယ်မျိုးဆက်တွေကသဘောထားကြရလား။အဘပြောခဲ့တဲ့ဇကားတွေကရောလူငယ်တွေရဲ့နှလုံးသားတွေရောက်ရလားလို့တန်လျာဖြစ်မိနေတော့မှပဲအဘရဲ့နောက်ဆုံးခရီးကိုလိုက်ပါပို့ဆောင်ခဲ့တဲ့ចောင်းသားကောင်းဆောင်ညီငယ်လေးတစ်ယောက်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာ
အခုလိုရေးထားတာကိုဖတ်လိုက်ရပါတယ်။ဘဘာရဲ့နောက်ဆုံးခီးကိုကျွန်တော်ကိုယ်တိုင်ဘဘာအခေါင်းကိုထမ်းပြီးပို့ဆောင်ဝင်ရခဲ့တယ်။ဘဘာကြီးကျွန်တော်တို့ဘယ်လိုစိတ်ထားမျိုးထားရမယ်ဆိုတာကိုပြသအမွေပေးခဲ့တယ်ဘဘာ။တမလွန်ကနေပြီးကြည့်နေပါ။ဘဘာရဲ့မျိုးဆက်တွေဘဘာကိုယ်စားလှုပ်ဆောင်နေတာဘဘာမြင်တွေ့ရမှာပါတဲ့။သူရဲ့ခံယူချက်ဟာလူငယ်တို့အားလုံးကိုကိုယ်စားပြုမပြုမသ အဘကွယ်လွန်သွားခြင်းကြောင့်ဖြစ်နေတဲ့ခံစားချက်တွေကိုပေါင်းစုပြီးကျွန်တော်ရဲ့နှလုံးသားကကြပြပိုင်းစားတွေထွက်ကြလာပါတော့တယ်။ကွယ်လွန်သူတို့ရဲ့အိမ်မက်ကိုဘသူတွေဘလောက်စက်မှတ်နိုင်မလဲ။ထားရခဲ့တော့မပြီးဆုံးမှုများကိုဘသူတွေဘလောက်အပြစ်တတ်နိုင်မလဲ။ဖြေမထွက်သေးတော့ပုတ်စာများကိုဘသူတွေဘလောက်တွက်ချက်နိုင်မလဲ။ဘယ်စီဘယ်ဝင်မှမသိတဲ့အလင်းအတွက်ကျွန်တော်တို့ဆက်ရှင်းရအောင်မ ကျွန်တော်နှလုံးသွေးတွေထားခဲ့ပြီပါအဘာထားခဲ့စိတ်ဓာတ်မွေနဲ့အပီးဆုံးနေတဲ့ခရီးကိုဆက်လက်ချီတက်ကြပါစို့လို့လူငယ်တွေအားလုံးကိုတိုက်တွန်းနှိုးဆော်လိုက်ရပါတယ်ချက်ချင်းမေတ္တာကိုမြန်လို့ပါညာပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလာပါ
ကျမစာမရှင်ကိုနေဖုံးလိုက်ရဲ့လူငယ်တို့ရဲ့အစီအစဉ်ဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့RFA ဖွဲ့သူဒေါက်ကင်းကြီးအစီအစဉ်တင်ဆက်တဲ့RFA သောတာရှင်ပေးစာပြန်စာအစီအစဉ်ကိုနားဆင်နိုင်ကြပါပြီခင်ဗျာမင်္ဂလာပါရှင်
RFA တော်တက်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီဘက်စီစဉ်မှာရင်ဦးဆုံးအေရီတိုင်းကရင်ဖွင့်တန်ကိုတင်ပြပေးမှာပါညောင်မြမြို့နယ်တွင်းကလေယာဉ်မြေတိမ့်ဆဲမှုတွေနဲ့ပတ်သက်ပြီးဒေသခံတူဟာရင်ဖွင့်လာတာနားဆင်ကြပါရှင်ကျွန်တော်တို့မြောင်မြမြို့နယ်ကွယ်လယ်ကျေးရွာကစွတ်မှုလက်မှုလုပ်ငန်းတွေတို့လုပ်ဖို့ဆိုပြီးတော့ကောင်ကိုက ကိုယ်တဲ့ငါကိုယ်တဲ့၆ကြိမ်သိမ့်ခံရပါတယ်၂၃၂၃၄မှာကြိမ်သိမ့်ခံရပါတယ်၂ကြိမ်သိမ့်နဲ့လက်မြေကခွန်းတဲ့ကျော်ရှိပါတယ်အကောင့်ထဲပေါ်လာကြရှိတယ်ခင်ဗျ
အခုချိန်ဒီပါတယ်တောင်သူကိုဦးတေကကိုသိန်း30လုံးနဲ့သူတို့ရော်ချင်းနေတာကြီးပေးပါတယ်ပါဦးကစကားသိမ့်မဲ့ရော်ချင်းနေတာကြီးရပါတယ်မကွေးတိုင်းမင်းဘူးခရိုင်စစ်တုပ်ရာမြို့နယ်ညောင်ကုန်းကျေးရွာနေပြည်သူတွေကြုံနေရတဲ့အခက်အခဲတွေအကြောင်းနိုင်ငံတော်ကြီးကဲတွေကြားသိအောင်ဆိုပြီးကျေးရွာသားတူဦးကအခုလိုရှင်းဖွင့်လာပါတယ်
မကွေးတိုင်းမင်းဘူးခရိုင်စရုပ်တရာမြို့နယ်မုံကြီးအုပ်စုညောင်ကုန်းအုပ်ပြုံကြီးဝါတမန်းတော်ဒီဟိုတို့ဈေးစက်တဲ့နေရာမှာကူညီထားတယ်ပေါ့ကျွန်တော်တို့ဂဲတွေကြောက်ပုံညောင်ကုန်းဆိုလို့ရှိရင်၃လပေါင်းကြွားချမ်းစည်းဟုတ်ပဲခြားတယ်လေအဲမှာရေဆောင်ချောင်းပုံမှာလည်းတော်တော်လေးအားနေပါတယ်မြို့နယ်ကတလတစ်ခေါက်လောက်ပါဝင်ကြီးလောက်ပဲလာတာပေါ့ပုံဝင်ဆောင်မျိုးသမီးနဲ့ကလေးတငယ်လောက်ပ
ဆိုပြီး RFN နဲ့တဆင့်ရှင်းပြလာတာနားဆင်ကြရအောင်ပါ
အပွေးတိုင်းဒေသကြီးဆင်းရောင်းစုဌာနတိုင်းဆိုင်နော်ကျမဆင်းရောင်းယုံ2004ခုနှစ်ဒေသဝန်ထမ်း6နှစ်ထိတာဝန်ထမ်းဆောင်ခဲ့ပါသည်2011ခုနှစ်ပါမင်းနေရွေးချယ်ပွဲတွေကျမကိုချမ်းသာခဲ့ပြီးရော2005ခုနှစ်သမားတွေကိုရွေးချယ်ခံပြီးရောယုံအောင်နဲ့အတီတန်းစီ2004ခုနှစ်ကို2006ခုနှစ်လို့သူတို့မှတ်တယ်ပြီးရောချမ်းသာခဲ့ပါသည်အဲ့တုန်းကတော့သူတို့ကထည့်ပေးမယ်ဆိုလို့ကျမအေးစိစိနေခဲ့ပါသည်ပြန်ပြောတဲ့အတွက်လုံမှချုပ်ထားခဲ့ပါသည်
ဒီတစ်ခါရခိုင်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုတင်ပြပေးပါပါ။ကြောက်ဖြူမြို့နယ်အဝလုံးကြီးရွာအုပ်စုအုပ်ချုပ်ရေးအာဏာပိုင်ရဲ့အာဏာမှုတွေအကြောင်းဒေသခံတူကရင်ဖွင့်လာတာနားဆင်ကြည့်ပါရှင်
။ရခိုင်ပြည်နယ်ကြောက်ဖြူခရိုင်စနေမတ်6တိုင်းနယ်ကွာတာအုပ်စုကျင်းနဲ့တောရတွေမှာရရကစီးရီးတွေကအုပ်ချုပ်ရေးမှုတွေနဲ့ပူးပေါင်းပါဝါပြလာခဲ့ကြတာ ข้าวโยโจ้เนี่ยเนี่ยที่ชิบาร์เลยแต่ท้องสะบงคุณเนี่ยตัวใส่โยเซ่ชิ้นวยเด็กกูเมื่อมาเมียดูว่าไม่ใช่จ้าบุแต่เมื่อมาตัวจังเวตเป็นชีเอตโต้แทนเสียงตัวนี้น่าต้องเจ้าล็อกชะตาเลยที่พิเดียนสะเดียขาเลยเสียงยงยงแค่เที่ยงสะเจ้าเลยเมื่อมาเรื่องชีเร่จังเวตเป็นกูเรื่องข้างกูว่าต้องจีว่าอุสุอุชุยมูเฮียกาเสียงกู กูจะตัวตัวนี้ชิฮาจ้าบาร์เลยมาถ้าเราอยากคุยกันเราจังหวะท้องอะไรกันพงกับกูจะมาท้องเนี่ยหลังจากนี้ตัวจะมาท้องสุสุบังจังหวะเมืองที่ทำมาเก่าขังบาร์เลยจะคุยกันก็จังหวะเมืองที่ที่ยืนอยู่ในบ้านเลยจะก่อเตรียมอาบาร์ดี
เอาวิจัยที่ตาจีเป็นเคียงตาบ้องมิวเน่กุยมังจีว่ากาดีตาเก่งอะไรจีว่าอนาบัยเอกรีมูเรจังโกเชิญเพื่อนเจ้าปลาลาบาร์เลยโอ้ยอย่าละไอ้น้องที่เสียใจจ้าลีมาตรงนั้นจะเสียหูทางอะไรก็ได้จันนรุลาวะก็มีแล้วดูโลกเขาไม่ใครมาหูเอลูกเยอะเลยก็ตัวอะไรดีเลยจันนรุลตายเนี่ยมีเชื่อเต็มสาบาร์เลยสุดฮาร์ดอยู่เนี่ยหูยาวเลยยาวเลยใครจะตรงนั้นเสียใจสุดจันนรุลเสียใจโอ้ยอย่ามัวเลยก็บาร์เลยสุดฮาร์ดเว้ยใครเนี่ย
อะไรวันข้างหน้าจะนอนรูปบ้านมาลงมือลงมือเลยค่ะจะนอนรูปน่าสนุกตัวยาวยาวไปมือที่เนี่ยฟ้ามาคุณลงมือดีเลยตัวยาวอยู่ที่มือมือที่เดือดมันเลยใจปีจีจะกอมอยู่เนี่ยที่ตาเกณฑ์ตัวเลยเช็ดเช้าอาณาบังเอกรีมูเรจาวอาร์เฟลคุลุสายพิบยาลาบาร์เลยมันเลยใจที่ตาจีปีจีจะกอมอยู่เนี่ยสายกว่ามาเลยเช็คว่าเท่ากับพ่อเองจะอยู่อาณาเรื่องต้องจะลงมือกูพิบยาจะรู้ว่าเช่น ตัวก็มาล่ะนั่นเสียเนี่ยรู้ง่ะแต่โมเนตเลยฟงเนี่ยชอบไปยามาตัวเนี่ยนิสัยตัวเองกูไม่ได้เสียมาลูกเว้ยเนี่ยงูจะงาเราอยู่เปล่าเอ็งได้ยาวไล่หลังยาวชักเกิดลูกมาล่ะตัวเจ้าตัวเนี่ยนี่กันเลยแต่ก็สิเอ็งแค่จะยิ่งสูบเปล่าเชื่อว่าลงเงินชื่นด้วยสิ่งก็จะชอบต้องแข่งกันไปเลยแต่ก็มาล่ะงานเนี่ยนี่กันเลยสิบยี่หนุ่มยังดูเปล่าทั่วหลายมีเรื่องกูทั่วหลายจะจีกูจะน่าท้องเนี่ยยังสักเกิดไปเลยแต่เรื่องกูถ้าลูก
ဒီတစ်ခါတင်ပြမှာကတော့စကိုင်းတိုင်းဘက်ကပါစကိုင်းတိုင်းအတွင်းကရွှေရင်းထုတ်ဖော်ရေးလုပ်ငန်းတွေအတွက်မြေယာတွေတင်ဆက်ခံရတာတွေကြောင့်ဒေသခံတွေဒုက္ခရောက်နေရတဲ့အကြောင်းကိုရှင်းပြလာပါတယ်ရှင
်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်ဦးချုပ်ခွင့်ရဒေသဖြစ်တဲ့ခန်းနီးနဲ့ဟောမလင်းကြားကကြားကိုက်ရွှေရင်းအတွက်ကြေးရွာတွေနဲ့လယ်ယာမြေတွေကိုအာဏာပိုင်တွေကတရားမဝင်မြေခရိုင်တွေရိုက်ပြီးတရားမဝင်ကုမ္ပဏီတွေကိုရောင်းချနေပါတယ်အသိခံရတဲ့လေမြေအိတ်ကယာနဲ့ချီပြီးရှိပါတယ်။အဲ့ဒီကုမ္ပဏီတွေကအခုရွှေတွေတူးနေပါတယ်။ဒေသခံပြည်သူလူထုမှမတရားခံနေရပြီးသူတို့လေတွေဆုံးရှုံးရတာကိုဘလို့တိုင်ကြားရမှန်းမသိဖြစ်နေတယ်လို့ဒုက္ခလည်းရောက်နေကြပါတယ်။တရားမဝင်ရွှေတူးနေတာ2011ခုနှစ်ထဲကဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲတွေသိရှိပြီးစစ်ဆေးဆောင်ရွက်ပေးပါရန်တင်ပြအပ်ပါတယ်
။ဒီလို RFA တော်တက်ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်။တော်တက်ရှင်တွေအနေနဲ့မိမိတို့ရဲ့ခံစားချက်တွေကိုအခုလိုဒီစီစဉ်ကနေရင်ဖွင့်လိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရယ်။အလွယ်ကူဆုံးနဲ့အမြန်ဆုံးရောက်ရှိနိုင်တာကတော့ email ပဲဖြစ်ပါတယ်။ burmese@rfa.org ကိုဖိတ်ပို့နိုင်ပါတယ်ရှင်။နားဆင်ကြတဲ့အတွက်လည်းတော်တက်ရှင်အလုံးကိုကျေးဇူးတူတင်ပါတယ်။
RFA ဖတ်သူဒေါက်ကင်းအီစီစဉ်တင်ဆက်တဲ့ RFA တော်ရရှင်ပေးစာပြန်စာအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါတော်ရရှင်များခင်ဗျာကျွန်တော်တို့ RFA ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းနိုမီတာ16 kHz 1383ည9:00နာရီ32 kHz 9335လိုင်းနိုမီတာ40 kHz 9393ညတို့ကနေကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါခင်ဗျာကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေကိုကွန်ပျူတာအင်တာနက်ကတဆင်လဲအချိန်မရွေးနှာဆင်နိုင်ကြပါတယ် RFA ရဲ့အင်တာနက်လိပ်စာဖြစ်တဲ့ www.rfa.org ဆိုတဲ့လိပ်စာမှာနားဆင်နိုင်ကြပါတယ်အဲ RFA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ရပါတယ်ခင်ဗျာ burmese@rfa.org ဆိုတဲ့အီးမေးလ်ကိုဆက်သွယ်ပေးပို့နိုင်ကြပါတယ်ဒီကနေ့ညပိုင်း RFA အစီအစဉ်တွေလည်းအခုမိနစ်ပိုင်းအတွင်းမှာပဲပြည့်စုံလာမှာပါခင်ဗျာ
ဒီကနေ့ညအစီအစဉ်ရဲ့တာဝန်ခံအက်ဒီတာကဥစ္စတောအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aero Magazine မှာရှင်သတင်းတွေကိုဦးတင်အောင်ခိုင်တဲ့သူဥပအောင်တို့ကဖတ်ကြားခဲ့တာပါ
စနေနေ့ညပိုင်း RFA အစီအစဉ်တွေဒီမှာပဲပြည့်စုံပါပြီတော်တော်ရှင်များမင်္ဂလာရှိပြီးဘေးရန်ကင်းတဲ့ညဖြစ်ပါစေလို့ဆုမွန်တော်တောင်းလိုက်ပါတယ်ခင်ဗျာ
listening to Radio Free Asia. This is Radio Free Asia.